ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာတက်ကြွလှုပ်ရှားသူတွေနဲ့ရဲတပ်ဖွဲ့ကြားဖြစ်ခဲ့တဲ့ပြည်ပခါတွေကြောင့်ကျောင်းသားတယောက်သေဆုံးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။နိုင်ငံရေးအရကြီးကျယ်လူစုလူဝေးလှုပ်ခွင်ကိုအစိုးရကတားမြစ်တာကိုအန်တုတဲ့အနေနဲ့ဆန္ဒပြသူတွေကဓာကာမြို့မှာတနင်္ဂနွေနေ့ကစုယုံခဲ့ကြရတာကနေဖြစ်ခဲ့တဲ့ပြည်ပခါတွေမှာကျောင်းသားတူသေဆုံးသွားတာပါ။ဇန်နဝါရီလ5ရက်နေ့မှာလုပ်မဲ့ရွေးကောက်ပွဲကိုဖျက်သိမ်းဖို့ဝန်ကြီးချုပ်ရှိတ်ဟာစီနာကိုတောင်းဆိုတဲ့လူလူဆန္ဒပြပွဲလုပ်ဖို့ကြိုးပမ်းမှုကိုဟန်တားဖို့အတွက်ဒါကာမှာထောင်နဲ့ချီတဲ့လူမျိုးရေးတပ်ဖွဲ့တွေချထားပါတယ်ဝန်ကြီးချုပ်ရာဒူးကနှုတ်ထွက်ပေးဖို့နဲ့ရွေးကောက်ပွဲတွေကိုကြီးကြပ်ဖို့လွတ်လပ်တဲ့ဂျာပြအဖွဲ့လက်ကိုအာဏာလွှဲဖို့အတွက်ဝန်ကြီးချုပ်ကိုအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားပါတီကတောင်းဆိုနေပါတယ်ဒီတောင်းဆိုချက်ကိုဝန်ကြီးချုပ်ဟာစီနာကပယ်ချလိုက်ပြီးရွေးကောက်ပွဲကိုအစီအစဉ်တိုင်းဆက်လုပ်ဖို့ဆုံးဖြတ်ထားတယ်လို့ပြောဆိုလိုက်ပါတယ်တနင်္ဂနွေနှောင်းပိုင်းကျင်းပတဲ့လူလူဆန္ဒပြပွဲကိုဝန်ကြီးချုပ်ဟောင်းခလီဒစီယာတက်ပြီးမိန့်ခွန်းပြောဖို့မျှော်လင့်ထားခဲ့ကြပေမဲ့မစ်စီယာရဲ့ကားအိမ်ထဲကမထွက်နိုင်အောင်ရဲတပ်ဖွဲ့ဝင်တွေကတားဆီးခဲ့ပါတယ်။တနင်္ဂနွေနေ့လူလူချီတက်ဆန္ဒပြပွဲကိုဥဆောင်ခဲ့တဲ့ရာနဲ့ချီတဲ့လူတွေကိုလည်းရဲတပ်ဖွဲ့ကထိန်းသိမ်းထားပါတယ်။